ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်မှုနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုလှုပ်ဆောင်နိုင်ရေးရည်ရွယ်ပြီးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအခုလနောက်ပိုင်းကျင်းပမဲ့နေတိုစီးရဲမဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့စီစဉ်နေတယ်လို့ဒီကိစ္စနဲ့နှိစက်သူတွေပြောတာကိုကိုကဘီရိုက်တာသတင်းမှာရေးပါတယ်။ယူကရိန်းနိုင်ငံအတွင်းရုရှားကစစ်ရာဇဝတ်မှုကျူးလွန်နေတယ်လို့ဝန်ကြီးချုပ်ကီရှိဒါကအကြိမ်ကြိမ်ဆွဆွဲပြောဆိုနေပေမဲ့ဝန်ကြီးချုပ်ကီရှိဒါရဲ့အခုလိုဒီစီဝဲကိုတွားရောက်မဲ့ကိစ္စဟာတာမန်တဲ့ပိုတဲ့ပြင်းထန်တဲ့ရည်တည်ချက်အဖြစ်ရှုမြင်ရပါတယ်။ဂျပန်နဲ့ရုရှားအကြားဆဲစုတည်နဲ့ချီပြီးကြာမြင့်လာပြီးဖြစ်တဲ့နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေရှိထားတာကြောင့်ရုရှားနဲ့ပတ်သက်လာရင်ဂျပန်ခေါင်းဆောင်တွေကသတိထားရည်တည်ခဲ့ကြပါတယ်။ကျိုတိုသတင်းဌာနကစနေနေ့မှာစတင်ဖော်ပြခဲ့တဲ့ဒီကိစ္စနဲ့ပတ်သက်လို့ဂျပန်အစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူး။နေတိုအဖွဲ့ထိပ်သီးဆွေးနွေးပွဲကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာဇွန်လ29ရက်ကနေ30ရက်နေ့အထိနေ့ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒါဟာဂျပန်နိုင်ငံမှာဇူလိုင်လ10ရက်နေ့ကျင်းပဖို့ရှိတဲ့အထက်လွတ်တော်ရွေးကောက်ပွဲအတွက်မဲဆွယ်စည်းဝါးမဲ့အချိန်နဲ့တိုက်ဆိုင်နေတာပါ။အထက်လွတ်တော်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးမှနေတိုးထိပ်သီးဆွေးနွေးပွဲတက်မယ်မတက်ဘူးဆိုတာဝန်ကြီးချုပ်ကဆုံးဖြတ်မယ်လို့အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးတော့ကျိုတိုသတင်းမှရေးပါရခင်ဗျ။